ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်အနောက်ပိုင်းမှာစီရေးပတိပကတွေအကြားအရသာတိကျတိခိုက်မှုတွေကြုံခဲ့ရပြီးနောက်ထောင်ကနန်းရှိတဲ့ကျွရသားတွေဘေးလွရာကိုတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောဆိုပါတယ်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာတိဆုံးမှုတွေထဲမှာအရမရောက်သေးသူတွေလည်းပါဝင်တယ်လို့ပြောဆိုပါတယ်ဒီအပိုင်းအတွင်းစီရေးတင်းမာနေတဲ့ဖဲခုံဒေသကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြပေးမှာပါ
စီရီတင်းမာနေတဲ့ဖဲခုံမြို့နယ်အနောက်ပိုင်းမှာဒီအပိုင်းအတွင်စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်တေးချီထိခိုက်မှုရှိသလိုရွာသားအတော်များများဘေးလွရာကိုထွက်ပြေးရတယ်လို့ဒေသခံတို့ကပြောပါတယ်။အင်္ဂါနေ့တုန်းကခေါင်းဤချေးရွာအုပ်စုမှာလက်နက်ကြီးချရောက်ပောက်ခွဲလို့ရွာသားနှစ်ဦးသေဆုံးခဲ့တာကြောင့်လုံခြုံရေးစိုးရိမ်လာကြတဲ့ဒေသခံတွေဘေးလွရာထွက်ပြေးချရတယ်လို့ရွာခံတို့ကပြောပါတယ်
။မဆက်စီရမီတွေရဲ့ဆောင်ကြတယ်ဟုတ်ကဲ့လေဆိုညခုနနာရီမိနစ်၄၀မှာအခုတော့လည်းလည်းဒီကြလို့အဲ့ဒါဖြစ်သွားတယ်။စိတ်တည်ဆုံးတူတော့မရောက်ရ။ပါပေါ့သူကစိတ်ပေါ်မရှိလည်းရန်ထူးနေတာ။အကြီးကတော့အမြဲတမ်းပုံမှန်လေးကိုပြစ်နေတာ။မဟုတ်ညမဟုတ်လေမိကြပါအကြည့်
ဒီတရင်မှာအစောပိုင်းခေါင်းဤချေးရွာနဲ့15မိုင်လောက်ဝေးတဲ့တောင်မဲ့သင်းချေးရွာတဝိုက်မှာတိုက်ပွဲဖြစ်ပြီးနောက်စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့ဒေသခံတို့ကပြောပါတယ်။ကယင်းဤအမျိုးသားများကာကွယ်ရေးတပ် KNDF တပ်ရင်း71ကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ညပိုင်းမှာစစ်ကောင်စီကပြစ်တဲ့လက်နက်ကြီးကြောင့်ဖဲခုံမြို့နယ်အနောက်ချမ်းမှာအသက်8နှစ်အရွယ်ကလေးတဦးအပါအဝင်အရက်သား4ဦးဒဏ်ရာရကြောင်းပြောပါတယ်။ဖေဖော်ဝါရီ28ရက်နေ့မှာလည်းခေါင်းဤချေးရွာအုပ်စုထဲကဖုန်ကြီးကျောင်းအတွင်းမှာလက်နက်ကြီးချလို့အသက်19နှစ်နဲ့15နှစ်အရွယ်ညီအကို2ဦးသေဆုံးခဲ့တယ်လို့လည်းသတင်းထုတ်ပါတယ်။စီရီတင်းမာနေတဲ့ဖဲခုံမြို့နယ်အနောက်ချမ်းတဲကတခြားသောကြီးရွာတွေကဒေသခံတွေလည်းဘေးလွရာထွက်ပြေးတိမ်းရှောင်ရတယ်လို့ရွာခံတဦးကပြောပါတယ
်။ရှောင်ရတဲ့ရွာတွေက4 5 6ရွာတော့ရှောင်နေရတယ်ခုလိုဆိုတော့တောင်မဲ့တင်းလုံးပြင်းလမ်းနေတောင်စလုံးမြောက်စလုံးအဲ5ရွာပေါ့တိုက်ပွဲကြောင့်ရပြီးတော့ဒီစီကောင်စီကတော့လက်နက်ကြီးပြန်ပြတာထူးကြောင့်ရအဲ့ဒါတွေကြောက်လန့်ပြီးတော့အကုန်လုံးတိမ်းရှောင်နေရတယ်အခမန်းကျရကြပါလေလူငါရလူကြီးခုနဆောင်နဲ့ရှိဆောင်ကြလို့ရှိနေတယ်။အဖက်ကရကြီးတွေရှိသေးတော့သူတို့ကတော့ပြောရမယ်ဆိုရင်ဒီတာမာရတတိသူကိုလက်လက်ကြီးနဲ့ဖိအားပေးချင်းချောက်ပြီးတော့မှဘီယံကလိုက်ထုတ်နေတာအဲ့လိုလိုက်ယူဆပါလေ
။ဖဲခုံမြို့နယ်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူး။စီရေပရိပခါတွေအတွင်းအရသာထိခိုက်သေးတဲ့သတင်းတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကသတိပေးတာတွေရှိနေပေမဲ့လည်းတိုက်ခိုက်မှုတွေကြားဒေသခံတွေသေဆုံးတဲ့သတင်းတွေဆက်ပြီးတော့ထွက်ပေါ်နေတာဖြစ်ပါတယ်ရှင်။